Today is just the 12th official World Refugee Day, but I'm proud to say that in the United States of America, our country has had a tradition of welcoming the huddled
masses. ဒီကနေ့ဟာဆနေကြီးမြောက်ကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာနေရာအသီးသီးမှာအသက်ရှူဝတ်ဖို့ကြိုးစားနေကြသူတွေကိုအစဉ်အလာအဖြစ်ကြိုဆိုခဲ့တာကြောင့်ဂုဏ်ယူရမှာပါ။ဒီစိတ်ထားဟာအစဉ်လာရရှိခဲ့တာဖြစ်ပါတယ်။ဒါဟာအမေရိကန်နိုင်ငံသားတွေရဲ့မျိုးဗီဇတွေမှာရှိနေတဲ့အတွက်လည်းဂုဏ်ယူစရာဖြစ်ပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဒုက္ခသည်များနေ့မှာအခုလိုပြောကြားသွားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့1985ခုနှစ်ကစလို့ကမ္ဘာတစ်ဖန်ဒုက္ခသည်ပေါင်းလက်ခံခဲ့တာအခုဆို3သန်းကျော်သွားပြီဖြစ်ပါတယ်။ဒုက္ခသည်တွေဟာအမေရိကန်ပြည်ထောင်စုပြည်နယ်50လို့ရှိမျိုးကြီးမျိုးငယ်တွေမှာဘဝတစ်တွေထူထောင်ခဲ့ကြတာလည်းဖြစ်ပါလေ။နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီက
And today we see refugees in so many new parts of the world. We see refugees in Mali, in the mountains of Burma, and in many other places. It's fair to say
ဒီကနေ့ကဘာတဖာမှာဒုက္ခသည်တွေအများအပြားမြင်တွေ့နေရပါလေ။မာလီကနေအစမြန်မာနိုင်ငံတောင်တန်းတွေအစုံကမ္ဘာဒေသအတော်များများမှာရှိကြပါလေ။ဒါကြောင့်ဒီနေ့ဆနေကြီးမြောက်ဖြစ်တဲ့ဒုက္ခသည်များနေ့မှာကမ္ဘာတစ်ဖက်ကအိုးအိမ်ပြစ်ဆွန့်ခွာထွက်ပြေးခဲ့ကြသူ46သန်းတို့ဟာအမေရိကန်ပြည်ထောင်စုကိုအားကိုးကြီးနှင့်ကြည်နေကြတာဖြစ်ပါလေ။ဒါကြောင့်လည်းအမေရိကန်ပြည်ထောင်စုကသူတို့တွေကိုပြန်ချိဖို့လိုပြီးတတ်နိုင်သဖြင့်အကူအညီပေးကြရမှာဖြစ်ပါလေလို့ဝန်ကြီးကယ်ရီကပြောသွားတာဖြစ်ပါလေ။ဒါကြောင့်လည်းအမေရိကန်ပြည်ထောင်စုအနေနဲ့ UNHCR ဒုက္ခသည်များမဟာမင်းကြီးရုံးကတဆင့်တတိယနိုင်ငံများကိုပြန်လည်အခြေချတဲ့ဒုက္ခသည်များကိုစိတ်တပိုင်းအားဖြင့်လက်ခံလာတာလည်းဖြစ်ပါလေ။ဝင်းကြီးကယ်ရီက
The eyes of all people are upon us and opening our docks and our doors to refugees has been part of the great tradition.
လူတွေအားလုံးဟာအမေရိကန်ပြည်ထောင်စုကိုအားကိုးကြီးနဲ့ကြည်နေကြတာပါ။ဒါကြောင့်လေဒီနိုင်ငံရဲ့မွန်မြတ်လှတဲ့အစဉ်အလာစိတ်ပိုင်းဖြစ်ဒုက္ခသည်များကိုအမေရိကန်စစ်ကမ်းတွေတကားတွေဖွင့်ခဲ့ပြီးလာရောက်ခြေချနေထိုင်ခွင့်ပြုခဲ့တာလည်းဖြစ်ပါတယ်။ဒီနိုင်ငံမှာအများစုဟာတစ်ချိန်တစ်ခါမှာကမ္ဘာတနည်းအရာကနေလာရောက်ခြေချနေကြသူတွေဖြစ်ကြပါတယ်လို့ဝင်းကြီးကယ်ရီကပြောသွားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာနှစ်လေးဆယ်ကျော်ကြာစစ်အာဏာရှင်အုပ်ချုပ်မှုအတွင်းဒီမိုကရေစီအင်အားစုတွေကိုသူးထွက်တန်းရိုးနှိမ်နှင်းမှုနဲ့တိုင်းရင်းသားတွေအပေါ်မြန်မာစစ်တပ်ရဲ့ထိုးစစ်ဆင်မှုတွေကြောင့်ပကင်းရအင်းနီဂျင်နိုင်ငံတွေဖြစ်တဲ့ထိုင်း၊အိန္ဒိယ၊မလေးရှားစသဖြင့်တို့မှာထွက်ပြေးခိုလုံခဲ့ကြတဲ့ဒုက္ခသည်တွေတိတ်နှစ်ချီရှိတာဖြစ်ပါတယ်။ UNHCR မှမှတ်ပုံတင်ပြီးတတိယနိုင်ငံတွေမှာသွားရောက်ခြေချခွင့်ရခဲ့တဲ့မြန်မာဒုက္ခသည်တွေဟာခုဆိုအမေရိကန်ပြည်ထောင်စုမှာလာရောက်ခြေချနေထိုင်ကြတာတသိန်းပြည့်တော့မှာဖြစ်ပါတယ်။သူတို့တွေထဲမှာမြန်မာအမျိုးသမီးဒုက္ခသည်တွေလည်းအများအပြားပါဝင်ကြပါတယ်။ဒါကြောင့်မလို့အမေရိကန်ပြည်ထောင်စုမှာသူတို့ဘယ်လိုဘဝရည်တည်နေကြတယ်ဆိုတာကိုဒုက္ခသည်များနေ့မှာတင်ပြလိုပါတယ်ပထမကတော့မြန်မာဒုက္ခသည်အများစုအခြေချနေထိုင်တဲ့အိန္ဒိယနဲ့ပြည်နယ်ဖော့ဒ်ဝင်းကအသက်16နှစ်အရွယ်မှချူချူဦးပဲဖြစ်ပါတယ
်တမီးအမေရိကန်ဆက်ရောက်တော့10နှစ်ကျော်17နှစ်မှာပေါ့နော်အခုတမီးကအခုတော့16နှစ်ကျော်ပြီပေါ့နော်အခုတမီးနေထိုင်တာကတော့အမေရိကန်ပြန်ဆိုဖုန်းဝင်းအိန္ဒိယနာမှာနေတယ်ပဲမိသားစုတွေနဲ့ပဲဒီလိုရောက်တယ်မနမနှစ်ယောက်ပေါ့
မိသားစုတွေနဲ့ရောက်တယ်ဆိုတာကဒုက္ခသည်အစီအစဉ်နဲ့ရောက်လာတာပေါ့
ဟုတ်ကဲ့တမီးထိုင်းနိုင်ငံကနေပြီးတော့ဒုက္ခသည်အစီအစဉ်နဲ့ပဲရောက်တာပါအဲ
့တော့ဒီမှာအခြေချတဲ့ခါကျတော့တမီးက9နှစ်10နှစ်ဆိုတဲ့ခါကျတော့ဘလို့နေလဲသာရောက်တဲ့ခါကျတော့
ဆက်ရောက်တော့ကတော့အမှန်တိုင်းပြောရင်မပြောဘူးပေါ့နော်ဒီလို9ရက်နဲ့စတဲ့ရတယ်9ရက်နဲ့စတဲ့ရဆိုမှအင်္ဂလိပ်ကဘာမှသိမသိတော့ဟိုနေရတာလဲတမျိုးကြီးပေါ့နော်ဒီမှာနေရရာတီဥစုရောအချိန်နေရောတငယ်ချင်းနဲ့တောင်မရှိဘူးနေရအခက်ခဲရှိတယ်ပေါ့အဲ့လိုမျို
းဒါပေမဲ့နောက်ပိုင်းကြတဲ့ခါကျတော့
နောက်ပိုင်းကျတော့ဒီမှာဗမာရင်နဲ့တွေ့ပြီးတော့ဗမာတငယ်ချင်းလေးတောင်မြောက်လောက်ရပြီးတော့စာလုပ်ဖော်လုပ်ဖက်တွေရရပါတော့နေပါပျော်ရတာပေါ့ကိုရန်ဆယ်တန်းလောက်မှမှစပြီးတော့အင်္ဂလိပ်ပြောကိုပြောတာပေါ့နော်အရင်ကမရဲဘူးလေကိုလှောင်မှာတော့ဗမာကိုကြောက်ပြီးတော့မပြောတော့တော့အဲ့လိုမျိုးခဲ့ရအများကြီးတော့ကြုံတာပေါ့အ
ဲ့တော့ကြောက်မှကျတော့ဆရာဆရာမတွေနဲ့ရောဘလို့အဆင်ပြေအောင်နေလဲတမီ
းဆရာဆမစာလုပ်ဆိုရင်လုပ်လိုက်တလို့မျိုးဟိုကိုမမေးလည်းမမေးရဘူးသူတို့အမေရိကန်နေဆိုဘယ်လိုမလဲဆရာဆမနဲ့တိုင်မင်ပေါ့တိုင်မင်ပဲတကယ်ချင်းကိုပေါင်းနိုင်လဲရှိပါတော့ကိုကြောက်လို့မျိုးမလုပ်ရဘူးလေဟိုကိုကဆရာဆမရူးတွေနဲ့ပဲဆက်ဆံပြီးရော ပြောတင်တော့ပဲပြောတော့ဗောအဲ့လောက်ကြီးလဲတိတ်မပြောရဲအဲ့ကြောင့်တန်းနိုင်မင်းမင်းတိတ်မရှိဘော
အဲ့ဒီတော့သမီးအခု 12th grade ပြီးတဲ့ခါကျတော့အခုတော့တက်ကူတက်နေပြီလားဟုတ်လားသမီ
းတက်ကူတက်တယ်ဆိုတော့ scholarship မရရင်လဲခက်ခဲရှိမှာဆိုတော့အမှတ်ကောင်းကောင်းရအောင်လို့တော့စူးစမ်းပြီးလို့တော့ဗောနော်ဟိုဆရာမတွေကလည်းကိုမတိရရှာမင်းပြီးတော့အခု၄နှစ်အခုဆက်တက်မှာဗောနော်သမီးအခု၄နှစ်တက်နေရအခုသမီးဒုတိယနှစ်ကိုတက်နေရဗောနော်သိပ်ပန်းနဲ့ယူပြီးတော့ဟိုဆရာဝန်လိုင်းတော့ဖို့ရည်ရွယ်ထားတယ်ဗောအခက်ခဲတော့ပြောမယ်ဆိုရင်ဆရာဆရာမရဲ့အတွေ့အကြုံကတော်တော်ကြီးပြောင်းလဲသွားပါဘော။ဟိုအထက်တန်းမှာတော့ဆိုရင်ကိုယ်ဆရာဆရာမတွေကလိုက်ပြီးတော့တွန်းအားပေးရပေါ့။တွန်းအားပေးရဆိုအော်ဒီလိုလုပ်ရမယ်ပါတော့တက္ကသိုလ်မှာကျတော့ကိုဘွားကိုယုံအဲ့လိုမျိုးအခြေအနေဖြစ်သွားပါဘောနော်။ဟိုတကယ်လူကြီးရဲ့လိုမျိုးဖြစ်သွားတော့ကလေးဆန်ဆန်နဲ့လုံးလုံးမရတော့ဘူးပေါ့။ကိုလုံးမှကိုအောင်မြင်မဲ့ပုံစံလိုမျိုးဖြစ်သွားတာပေါ့နော်။ဆိုတော့ကိုဘွားကိုယုံနေရတဲ့အဖြစ်လိုမျိုးရောက်သွားတာပေါ့။ကိုဘွားကိုယုံပြီးတော့ကိုနဲ့ကနေဆန်တန်းစီဆိုကိုပထမဖြစ်ချင်လို့ဒီအမှတ်ကိုရအောင်လို့မဒီအမှတ်ကိုရအောင်လို့မဆိုရင်မန်းချက်ကပိုကြီးနေတယ်။အိုအမှတ်ကိုလည်းကောင်းစေချင်တယ်ဒါမှမဟုတ်စာကိုလည်းတေချာနားလည်ရမယ်ဘာဖြစ်လို့ဆိုဒီစာကိုကိုကဘဝမှာအသုံးချတော့ပုံစံလိုမျိုးဖြစ်သွားတာပေါ့နော်အဲ့လိုမျိုးနားလည်တယ်အဲ့လိုမျိုးစဉ်းစားတတ်လာတာပေါ့ဒီ biology လေးနှစ်နဲ့ပြောင်းရမှာပေါ့နော်လေးနှစ်ပြီးသွားဆိုတော့အမ်ခက်ကိုဖြေပြီးတော့တမီဆရာဝန် line သွားမယ်ပေါ့နော်စေတောင်းတက်ဖို့တမီရည်ရွယ်ထားပါတယ်လုံးမယ်ဆိုရင်မဖြစ်နိုင်တော့မဖြစ်နိုင်ဘူးဆိုတာမရှိဘူးဆိုတော့စိတ်ကိုပေါ့နော်တွန်းအားပေးနေတာပေါ့
အိန္ဒိယမင်းပြည်နယ်မှာအခြေချနေထိုင်သူမတ်ချူချူဦးဖြစ်ပါတယ်နောက်တူဖြစ်တဲ့ Primrose ကတော့ကီနီဒုက္ခဒေသခံကနေဖြစ်ပါလေသူကနယူးယောက်ပြည်နယ်ဘက်ဖလိုမြို့မှာအခြေချနေထိုင်တာဖြစ်ပါလေ
အမေရိကန်ကိုကျွန်မ2009မတ်လကနေဒီအမေရိကန်ကိုရောက်လာတယ်ပြီးတော့ဒီမှာရောက်စတဲ့တော့ခက်ခဲနည်းနည်းပါပါရှိပေါ့ကျောင်းဆက်တဲ့ချလို့ကျွန်မတို့တငယ်ချင်းရှမတယောက်နဲ့အကူညီတောင်းပြီးတော့အဲ့ဒီ ECC ကိုသွားသွင်းတယ်ဒါမဲ့ဘဲလူရဲ့အကူအညီနဲ့သွားလို့ရှိရင်ရှေ့မှာသူတို့မကြိုက်လို့လားမသိဘူးကျမတို့မဝင်ခွင့်မရဘူးဒါမဲ့နောက်တစ်ခါကိုယ့်ဘရကိုတယောက်တည်းသွားစီတော့ရတယ်ကျမတို့ကဒုက္ခတဲ့စခန်းမှာတဲ့ရဆိုဟိုက်စကူးအထက်တန်းပြည့်ရှိရလေအဲ့ဒါဆက်တာအောင်လည်းမပေးရတယ်ပေါ့
ရောက်စားခက်ခဲလေးတွေရှိတယ်ဆိုဘလို့ခက်ခဲလေးတွေလေ
ကျမတို့ကအင်္ဂလိပ်နဲ့ Never Bye ရတယ်သူတို့ပြောတယ်ဒါပေမဲ့သူတို့ကနားမလည်ဘူးအမဖြစ်နေ
နောက်ပိုင်းခု Primrose ကြောင့်တက်တော့
ကြောင့်တက်တော့စာ ECC တက်တဲ့အချိန်မှာဆိုပထမဆုံးကသူတို့ဝင်ခွင့်အောင်ပြီးလို့ရှိရင်သူတို့ ESL class အရင်တက်ရတယ်ပြီးတော့အဲ့ဒီကနေတစ်ဆင့်အောင်မှသူတို့ credit ရတယ်ဘာရရရွေးယူရပြီးတော့တက်ရတယ
်အောင်သွားပြီးတော့အခုတက္ကသိုလ်ဆက်တက်တော့နည်းနည်းပြောပြပြပါအောင်လား
ကိုရဲ့စူးစမ်းမှုပေါ်မှာပဲမူတည်ပေါ့ကိုစူးစမ်းရင်စူးစမ်းလို့ကိုမလည်းကောင်းရလေ ECC ပေါ့သူရဲ့ရှေ့ကောက Every Community College အဲ့ဒီ Buffalo မှာပဲဒီမှာကျောင်းတက်တာအဆင်ပြေတယ်ဘာဖြစ်လဲဆိုရင်အလုပ်တစ်ဖက်ကျောင်းတစ်ဖက်တက်တဲ့လူလဲသူတို့အဲ့ဒီမှာပတ်ဆိုင်လဲရသေးတယ်အဲ့ဒီကျွန်ရှိခါဆိုလဲတတရှောက်ရသူရသေးတယ်ဒါပေမဲ့ဒီ New York State မှာတနည်းနေပြီးသွားတဲ့လူမှပြရတယ်အဒီကျူရှင်တွေ့တာတပြားမှတော့ပြတ်ပေးဆရာမလို့
အလုပ်တစ်ဖက်နဲ့ကြောင်းတက်တာကြတော့ဘလို့ရုံးကံမှုတွေရှိလဲ
ကျွန်မကြောင်းတက်တဲ့ချိန်တော့ပထမနေ့တော့လုံနေနေပဲလုံရနောက်ပိုင်းကကျကျွန်မကိုရှိလို့အလုံးနာလိုက်လေကျွန်မကျွန်မကြောင်းမတက်လိုက်အဲ့ဒါကျွန်မကလေးရမရဘောနော်ဘလို့အကြီးတရားသူကြောင်းသွားပြီပြီးတော့အငယ်တရားသူကိုခုနလာနဲ့ကျွန်မကြောင်းတက်တယ်မနေ့ပိုင်းဆိုရင် SSO 6900ခွေကတည်းကနေထားရတယ်ပြီးတော့ဟိုသူ့အမအတွက်အဝတ်အစားတွေပြင်ဆင်ရတယ်ပြီးတော့လည်းအဲ့တွေစစ်စစ်ပြီးတော့ဘတ်ကာလိုက်ပို့တဲ့နေရာမှာသူ့တော့ပို့ပြီးတော့သူ့ကျောင်းသွားပြီးလို့ရှင်ညီမလေးညီမအတွက်ကျောင်းသွားဖို့ပြပြင်ဆင်တယ်ပြီးတော့ဘတ်ကာတစ်ခါတစ်ဆင့်စောင်းရတယ်ကလေးမွေးလို့ရှင်လည်းကျောင်းမှာသူတို့ day care ထားထားပြည့်လေအဲ့ဒ
ါ cleaning ဌာနပေါ့နော်အခု associate degree ပြီးတဲ့ခါကျတော့ကျောင်းဆက်တက်တုံးပဲလား Primrose ကအ
င်းလောလောဆယ်တော့ကျမကျောင်းဆက်မတက်ဘူးကျမအလုပ်လုပ်နေတယ
်အလုပ်လုပ်နေတော့ဘာလုပ်လဲမသိ Primrose ကအ
ဲ့ဒီဒီအမေရိကန်မှာရောက်လာတဲ့ Currency ဒုက္ခတွေတွေအားသူတို့လူကသူတို့စိတ်ခမ်းမှာသွားလို့ရှိရင် English စကားလည်းမပြောတတ်ဘူးပမာလည်းမပြောတတ်ဘူးအဲ့ဒါသူတို့ဆက်ဆက်ပြန်လုပ်သေးတယ်ကျမနေတော့ပြောပါတယ်ဘာဖြစ်လဲဆိုဒုက္ခတွေစခန်းတွေးမနေတာ test ဆိုင်ပေါ့ဒီအမေရိကန်မှာအများကြီးပိုစင်ပြင်းတယ်ပေါ့ပညာရေးပိုင်းမှာလည်းကိုဆက်လက်တည်ယူခွင့်ရှိတယ်လို့ပြီးတော့အခွင့်အခြားနေရာမှာလည်းအခွင့်ရအများရှိပေါ့8000ရှိသူဖြစ်ဖြစ်မရှိသူဖြစ်ဖြစ်တောင်းကလုံးတက်ခွင့်ရရှိရပေါ့
မချူချူဦးနှစ်မပရီမိုစတိုဟာ မိခံပြည်တော်စုမှာလာရောက်ချေချနေထိုင်တဲ့မြန်မာဒုက္ခသည်တသိန်းနဲ့ကနှစ်ဦးပဲဖြစ်ပါတယ်။သူတို့လိုအမျိုးသမီးအများစုဟာလေကိုအားကိုကိုပြီးပညာဦးစားပေးတင်ညဘဝရည်တည်နိုင်အောင်ကြိုးစားကြတာဟာဂုံယူပွဲရာဖြစ်ပါကြောင်းကျင်ပြရင်းဒီသတင်းပိုက်ရဲ့အမျိုးသမီးများခန္ဓာကိုနှီးကုန်းချုပ်အပ်ပါလိမ့်ရှင်။
'Cause it only serves to make me more determined to achieve my final goal. And I come back even stronger, not an arm.